မြောက်အတ္တန်တိတ်စာချုပ်နေတိုးအဖွဲ့ဝင်ဖြစ်ရေးဖင်လန်နိုင်ငံရဲ့လျှောက်လော်ကိုဩဂုတ်လလွတ်တော်အားလာရဲ့မတိုင်ခင်အမေရိကန်လွတ်တော်ကအတည်ပြုပေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းဖင်လန်သမ္မတဆောလီနီစတိုနဲ့ဟယ်လ်စင်ကီမြို့မှာမတွေ့ဆုံခင်အမေရိကန်အထက်လွတ်တော်လူနည်းစုခေါင်းဆောင်မစ်ချ်မက်ကွန်နဲကပြောကြားလိုက်ပါတယ်။ဩဂုတ်လအတွင်းလွတ်တော်ပုံမှန်အားလာရဲ့မတိုင်ခင်အတည်ပြုပေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းမစ်ချ်မက်ကွန်နဲကဒီကနေ့သတင်းတော်တွေကိုပြောတာပါ။ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်မှုရဲ့နောက်ဆက်တွဲအဖြစ်နဲ့ဖင်လန်နိုင်ငံဟာအရင်ကစစ်ရေးအရဗဲမလိုက်နိုင်ငံအဖြစ်ရပ်တည်လာရကနေသမိုင်းတွင်မဲ့နိုင်ငံခြားရေးမူဝါဒပြောင်းလဲမှုကိုချမှတ်ခဲ့ပြီးနေတိုးအဖွဲ့ဝင်အဖြစ်လျှောက်ဖို့ဆုံးဖြတ်ခဲ့ပြီးဖြစ်ကြောင်းဖင်လန်သမ္မတကမနေ့တနင်္ဂနွေနေ့မှာတရားဝင်ထုတ်ဖော်ပြောဆိုပါတယ်ဖင်လန်နိုင်ငံနေတိုးအဖွဲ့ဝင်ဖြစ်ရေးအတွက်အမေရိကန်ကပါတီကြီးနေရာစလုံးကအမတ်တွေကထောက်ခံကြတယ်လို့မက်ကောနဲကပြောပါတယ်အလုံးကတင်ကြီးတင်ညွတ်တဲ့ထောက်ခံကြတာမျိုးမဟုတ်ပေမဲ့လွတ်တော်အမအများစုကထောက်ခံကြမယ်လို့သူကပြောပါတယ်ဒါအပြင် Republican Party အနေနဲ့လည်းဒီ NATO စီရေးမဟာမိတ်အဖွဲ့မှာ American ဆက်လက်ပါဝင်နေရေးအတွက်လှုပ်ဆောင်သွားမယ်ဆိုတာကိုကတိပြုကြောင်းအထက်လွှတ်တော်လူနည်းစုခေါင်းဆောင် Mitch McConnell ကပြောပါတယ်ခင်ဗျာ